လာပြီးတော့ဟိုဟာကိုကျော်မွန်းထွန်းလာပြီးတော့ဖြည့်ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ် VOE ကအခုကိုကျော်မွန်းထွန်းလာဆိုလို့ရှင်ပါရမီတက်ကလေးတည်ထောင်မှုအတွက်လုပ်နေတဲ့သူလို့သိထားပါတယ်ဆိုတော့ပါရမီဆိုတဲ့နာမည်လေးကိုဘာကြောင့်ရွေးတာပါလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျပါရမီဆိုတဲ့နာမည်ကိုကျွန်တော်ရွေးချက်ကတော့အဓိကအဖြစ်တော့ပါရမီဆိုတဲ့အတိတ်ပဲကတော့ fulfillment ပေါ့နော်အာဆိုတဲ့အတိတ်ပဲကိုစောင့်ပါတယ်အဲ့ဒီအတိုင်းပဲကျွန်တော်တို့ဒီတက္ကသိုလ်မှာရှိတဲ့ကျောင်းသားကျောင်းသူတွေအနေနဲ့ပေါ့နော်သင်ကြားနေရင်ねဒီပါရမီတွေဖြည့်ပြီးတော့ပညာပါရမီဒါနပါရမီအာမေတ္တာပါရမီတွေဖြည့်ပြီးတော့နေတိုင်းနေတိုင်းကြိုးစားစီခြင်းနဲ့အတိတ်ပဲလေးနဲ့ကျွန်တော်ပေးထားခြင်းဖြစ်ပါတယ
်ကောင်းပါတယ်ဒါဒီရည်ရွယ်ချက်ကတော်တော်ကောင်းပါတယ်အဲ့တော့ဒီရည်ရွယ်ချက်ပြည့်ဖို့အတွက်ပေါ့နော်ပထမအဆုံးဟိုတက္ကသိုလ်ကြီးထူထောင်ဖို့ဆိုတာတော်တော်ကြီးကိုခက်ဟိုဟာချီးမားလုံးပါတယ်ဟိုဟာပန်းတိုင်ရချီးမားလုံးပါတယ်ဆိုတော့ဒီတက္ကသိုလ်ကြီးကိုချက်ချင်းဗမာနိုင်ငံမှာထူထောင်လို့ဖြစ်ပါမလားဘယ်လိုစဉ်းစားပါလဲအဲ့ဒါလေးပြောပြပေးပါ
ဟုတ်ကဲ့ခင်ဗျအခုအနေနဲ့ကတော့ကျွန်တော်တို့မြန်မာနိုင်ငံမှာပုဂ္ဂလိကပညာရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေမထွက်သေးပါဘူးအဲ့ဒါတွေကိုလည်းကျွန်တော်တို့စောင့်ငိုင်းပြီးတော့ကြီးစုပြီးတော့ကျွန်တော်တို့လှုပ်ရှားနေရပါတယ်ဒီပုဂ္ဂလိကတက္ကသိုလ်ကြီးကျွန်တော်ထောင်ကျင်တဲ့ဟာကတော့ not for profit အကျိုးမြတ်မရှာတဲ့တက္ကသိုလ်ပေါ့နော်ဒီလိုမျိုးတက္ကသိုလ်မျိုးထောင်တာဒီမြန်မာနိုင်ငံမှာမရှိသေးပါဘူးမရှိသေးတဲ့အတွက်ကြောင့်မလို့ဒီတက္ကသိုလ်ကြီးဖြစ်ပေါ်လာဖို့အတွက်ထောက်ပံ့ပေးတဲ့လူတွေကိုလည်းကျွန်တော်လိုက်ရှာနေတုံးပါပဲအခက်ခဲတွေလည်းအများကြီးပဲရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာတက္ကသိုလ်အဖြစ်နော်တက္ကသိုလ်နဲ့ဒီ college တွေပေါ့နော်အားလုံးစုစုပေါင်းက150ကျော်ရှိပါတယ်အဲ့ဒီမှာမှကိုကျော်မိုးထွန်းတို့တည်ထောင်မဲ့ဒီတက္ကသိုလ်ပေါ့နော်ပါရမီတက္ကသိုလ်ကိုလူတွေစိတ်ဝင်စားလာမယ်လို့ဘယ်လိုလုပ်ညွှန်းနေထားပါလဲအဲ့ဒါလေးပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့တက္ကသိုလ်အများစုတည်ဒီကျွန်တော်စေတန်းပြီးတာနဲ့ကျောင်းသားကျောင်းသူတွေတည်စေတန်းအမှတ်နဲ့မူတည်ပြီးတော့ကျောင်းထဲကိုဝင်ရပါတယ်တချို့လူတွေဆိုလဲစိတ်မဝင်စားဘဲနဲ့လေ့လာနေရတဲ့သူတွေအများကြီးပဲရှိပါတယ်ကျွန်တော်ပါရမီတက္ကသိုလ်ရဲ့ထူးခြားချက်တစ်ခုတည်ပထမနှစ်နှစ်မှာကလေးဟိုအကျောင်းသားအကျောင်းသူတွေကိုဘာသာရက်ဘောင်းဆိုအများကြီးပဲရွေးချယ်ပိုင်ခွင့်ပေးထားပါတယ်အမှန်တကယ်ဆိုရင်လဲဘာသာရက်အများကြီးပဲအကျောင်းသားတွေအကုန်လုံးလေးလာပြီးတော့မှပထမနှစ်နှစ်မှာဒီလိုမျိုးလေးလာပြီးတော့မှတတိယနှစ်နဲ့စတုတ္ထနှစ်မှာကိုမေဂျာကိုယူပြီးတော့မှဒီမေဂျာနဲ့ပတ်သက်တဲ့အတန်းတွေကိုယူရပါမယ်အဲ့တော့ဒီမြန်မာနိုင်ငံတက္ကသိုလ်တွေနဲ့တော့ပုံစံလေးကွဲနေပြီးတော့ထူးထူးခြားခြားလေးရှိနေတာကိုတွေ့ရပါလိမ့်မယ
်ဟုတ်တယ်အဲ့တော့ဒီတက္ကသိုလ်ထူထောင်မယ်ဆိုတော့နော်ဒီတက္ကသိုလ်တွေမှာရှိတဲ့ဂဝင်အင်္ဂါရက်တွေနဲ့ပြည့်စုံအောင်လို့လုပ်နိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့အဲ့ဒါကိုလည်းကျွန်တော်စူးစမ်းနေပါတယ်လုပ်နိုင်အောင်လို့လည်းကျွန်တော်တို့ဒီကဒီ American ပြည်တော်စုက college တွေတက္ကသိုလ်တွေနဲ့လည်းကျွန်တော်တို့ချိတ်ဆက်ပြီးတော့လည်းလှုပ်ဆောင်နေပါတယ
်ဆရာပထမအဆုံးတက္ကသိုလ်အနေနဲ့ပဲပေါ့နော်ဒီမှာတက္ကသိုလ်တွေဆိုလို့ရှိရင်ဘာသာရပ်ဘောင်းစုံသင်ပြီးတော့မှဒီတက္ကသိုလ်လို့သူတို့ခေါ်ကြပါတယ်ဆရာကိုကျော်မိုးထွန်းတို့တက္ကသိုလ်ဆိုပထမအဦးဆုံးပါရမီတက္ကသိုလ်အနေနဲ့သွားမှာလားဒါမှမဟုတ်လို့ရှင်ပေါ့နော်အခုလိုမျိုးစပြီးတော့အစပြိုးတဲ့အချိန်မှာဘယ်လိုပုံစံနဲ့သင်ဖို့လို့ရည်ရွယ်ထားပါလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်ပေးခြင်းတဲ့ပညာရေးမျိုးကတော့ liberal education ပေါ့နော်တုတ္တဆုံးနဲ့အနုပိ္ပာသိပ္ပံပညာရေးလို့ကျွန်တော်သင်လျော်အောင်ဘာသာပြန်ထားပါတယ်ဒီပညာရေးမျိုးကကျွန်တော်မြန်မာနိုင်ငံမှာလူအများစုမသိပါဘူးမသိတဲ့အတွက်ကြောင့်မလို့ဒီပညာရေးမျိုးကိုလူအများစုသိလာအောင်လို့ကျွန်တော်ကပါရမီတက္ကသိုလ်ကြီးမစခင်Parmi Institute ဆိုတဲ့ဟာလေးနဲ့ကျွန်တော်စပြီးတော့လုပ်ဖို့ရည်ရွယ်ထားပါတယ်ဒီ Parmi Institute မှာမြန်မာနိုင်ငံကတက္ကသိုလ်ကနေပြီးတော့ဘွဲ့ရထားတဲ့ကျောင်းသားကျောင်းသူတွေကိုကျွန်တော်ဒီတုဒ္ဒဆုံနဲ့အနုပိ္ပာသိပ္ပံပညာရေးကိုလေးလာတာပေးဖို့ကျွန်တော်တို့ရည်မှန်းထားပါတယ်ခင်ဗျာ
ဆရာဒီတက္ကသိုလ်မှာပေါ့နော်တက္ကသိုလ်မှာတက္ကသိုလ်တစ်ခုတည်ထောင်ဖို့ဆိုတာမလွယ်ပါဘူးတော့သူ့မှာတကယ်ကုန်ကျစရာအများကြီးရှိပါတယ်ဒီကျောင်းဆရာတွေကိုဒီဟိုကလာကပေးဖို့ကအဆပေါ့နော်ဒီနေမီဒီတက်ဘီလ်ဒင်းကြီးအဆောက်အဦတည်ဆောက်ဖို့နောက်အများကြီးငွေကြေးအနောက်ကနေတော့လိုက်ရပါတယ်တက်ကလို့တည်တော်မှုဆိုတော့ဒီလိုငွေကြေးမျိုးပေါ့နော်ဟိုလက်ထဲမှာရှိထားပြီလားလက်ထဲရှိတာကြောင့်ဒီတက်ကလို့ထူထောင်မှုလုပ်တာလားအဲ့အနောက်ပိုင်းကငွေကြေးထောက်ပံ့မှုနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ငွေကြေးထောက်ပံ့မှုနဲ့ပြောရင်တော့ကျွန်တော်ကမြန်မာနိုင်ငံမှာအခုရှိနေတဲ့အောင်မြင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်ကဒီလိုမျိုးတက္ကသိုလ်မျိုးဖြစ်လာဖို့ကျွန်တော်ကသူတို့အားသူငုံဆိုင်ထောက်ပံ့စေလိုတယ်။ဘာကြောင့်လဲဆိုတော့ဒီတက္ကသိုလ်ကနေပြီးတော့ပေါ်ပေါက်လာမယ်။လူငယ်ကျောင်းသားကျောင်းသူအောင်မြင်တဲ့သူတွေဒီလေဒီစီးပွားရေးလုပ်ငန်းတွေမှာပဲပြန်ပြီးတော့ဝင်ပြီးတော့လုပ်တဲ့သူတွေလည်းဖြစ်လာမယ်။နိုင်ငံရဲ့ တာဝန်ယူနေထမ်းဆောင်နေသူတွေလည်းဖြစ်လာမယ် NGO အပိုင်းပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီမှာဝင်ပြီးတော့လုပ်မဲ့သူတွေလည်းဖြစ်လာမယ်အဲ့တော့သူတို့တွေနဲ့လည်းပြန်ပြီးတော့ဒီအသိဉာဏ်ပညာကြီးကိုထောက်ပံ့ပေးစေလို့ပေးစေချင်ပါတယ
်မြန်မာနိုင်ငံအတွက်ကိုဒီဟိုကလှုပ်လှုပ်ရှားချမ်းမဲ့ပညာသင်ချမ်းမဲ့လူငယ်တွေအတွက်မြန်မာနိုင်ငံတည်းကလူတွေကပဲထောက်ပံ့ဖို့ပေါ့နော
်အဲ့ဒါကိုပ
န်းကြတာပေါ့
ဟုတ်ကဲ့
အခုတကယ်တက္ကသိုလ်မှာဆိုလို့ရှင်တက္ကသိုလ်တစ်ခုမှာသူကဘွဲ့ဒီဂရီပေးတာအဓိကအရေးကြီးပါတယ်ဆိုတော့ဒီဘွဲ့ဒီဂရီကိုအတိအမှတ်ပြုတာနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါမြန်မာနိုင်ငံအစိုးရမှာအခုကဒီတက္ကသိုလ်တွေဟိုပုဂ္ဂလိကတက္ကသိုလ်တွေအတွက်ပါဘာမှဥပဒေပြဋ္ဌာန်းထားတာမျိုးတွေမရှိသေးပါဘူးဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ accreditation ပေါ့နော
်တက
ယ်တမ်းဒီလူတိုင်းကဘွဲ့ degree ရအောင်ပေးနိုင်နေဆိုတာမျိုးဖြစ်အောင်ဟိုဘယ်လိုမျိုးလုပ်ဖို့အစီအစဉ်ရှိပါလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီ accreditation နဲ့ပတ်သက်ပြီးတော့ပေါ့နော်အာဥပဒေတွေလည်းမရှိသေးပါဘူးအာပုဂ္ဂလိကတက္ကသိုလ်နဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေလည်းမရှိသေးပါဘူးအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီprivate education act ပေါ်မှာမူတည်ပြီးတော့လှုပ်ရှားရမှာညားကြီးပဲရှိပါတယ်။ဒါအဲ့မတိုင်ခင်မှာဒီမဲ့ကျွန်တော်ဘက်ကကျွန်တော်ဒီ American ပြည်ထောင်စုမှာလာပြီးတော့ကျွန်တော်ပညာသင်ခဲ့တာလဲကျွန်တော်9နှစ်သင်ကြားခဲ့ပါတယ်ပထမ4နှစ်မှာလဲ bachelor degree နဲ့နောက်ထပ်5နှစ်မှာလဲ PhD ပေါ့နော်အဲ့ဒီအကုန်လုံးမှာလဲကျွန်တော်ပညာသင်စုနဲ့ကျွန်တော်သင်ခဲ့ပါတယ်ဒီတိုင်းမဲ့ကျွန်တော်ညီငယ်ညီမငယ်တို့ကျွန်တော်ဒီလိုမျိုးတွေရစေချင်ပါတယ်ဒီလိုမျိုးဒီကျွန်တော်တက်ခဲ့တဲ့တက္ကသိုလ်မှာပေါ့နော်ဘတ်အာဘက်ချလာဒီဂရီတက်ခဲ့တဲ့တက္ကသိုလ် Bard College at Simon's Rock လို့ခေါ်ပါတယ် Bard College ရဲ့အခွဲပါပဲအဲ့ဒီ college နေလဲကျွန်တော်မနေရပဲအာစကားပြောခဲ့ပါတယ်သူတို့တွေအနေနဲ့လဲကျွန်တော်လုပ်တဲ့ဟာတွေကိုအားပေးတဲ့အနေနဲ့ကျွန်တော်တို့ဒီ Parami တက္ကသိုလ်မှာနောက်အာ Bard ရဲ့ requirements တွေပေါ့နော်ကိုသာဖြည့်နိုင်နေဆိုရင်ဒီကျောင်းသားတွေပြီး Bachelor Degree လဲဘတ်ကနေရတဲ့ bachelor ရပါမယ်ကျွန်တော်တို့ပါရမီကနေပြီးတော့နောက်ဒီပညာရေးမူရသတ်မှတ်ထားတဲ့ပုံစံနဲ့ဝင်တဲ့ပါရမီတက္ကသိုလ်ရဲ့ဘွဲ့ကိုလည်းသူတို့စုစုရရှိမှဖြစ်ပါတယ
်ဒီတက္ကသိုလ်ပါရမီတက္ကသိုလ်လေးကိုဘယ်နေရာမှာဖွင့်မယ်လို့ရည်ရွယ်ထားပါလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့အနေနဲ့အခုရည်ရွယ်ထားတာကတော့အာဒီပါရမီတက္ကသိုလ်ဒီအလှရှင်တွေကနေပေါ့အများကြီးဇေယျနဲ့ကျွန်တော်တို့ကလည်းအလူခံကောက်ပြီးတော့လည်းလုံးဝမာရီရှိတယ်လို့နိုင်ငံတော်အစိုးရအပိုင်းကလည်းတက်နိုင်တယ်လို့ကျွန်တော်တို့လိုမျိုးအကျိုးမြတ်မရှာတဲ့တက္ကသိုလ်မျိုးလှုပ်ချင်တဲ့လူတွေကိုလည်းကူညီထောက်ပံ့ပေးပါလို့ကျွန်တော်ကတောင်းဆိုလိုပါတယ်။အဲ့တော့အဓိကအနေနဲ့ကတော့မြေပေါ့နော်။မြေကအေက50 100လောက်လိုတဲ့မြေကိုကျွန်တော်တို့လိုမျိုးအကျိုးမြတ်မရှာတဲ့အကြောင်းနေတက္ကသိုလ်တွေကိုချပေးဖို့ကျွန်တော်တောင်းဆိုလိုပါတယ်ခင်ဗျ။
အခုလောလောဆယ်ကတက္ကသိုလ်မဖွင့်ခင်ပေါ့နော် institution အနေနဲ့သွားမယ်လို့စောစောကိုကျော်မွန်းထွန်းပြောပါတယ်အဲ့တော့ဘယ်နေရာမှာသင်မလဲလူတွေသိအောင်ပေါ့နော
်
ဒီမြန်မာနိုင်ငံသားတွေသိအောင်ဘယ်နေရာမှာများဒီတက္ကသိုလ်ဟိုတက္ကသိုလ်မတိုင်ခင်ဖွင့်ထားတဲ့ institute လေးဖွင့်မယ်အဲ့ဒါလေးပြတ်ပြေးပါ
ဒီ institute ကတော့ကျွန်တော်ဒီ January 2019မှာစပါပါမယ်အာနေရာကတော့ကျွန်တော်ဒီရွှေကုန်း plaza ရွှေကုန်းနိုင်တဲ့ကဘာကြီးဖျားလမ်းဇုံတောင်းပေါ့နော်ရွှေကုန်း plaza၃လွှာမှာဖွင့်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်။ဟုတ
်ကဲ့။
ចောင်းသားတွေကတော့မြန်မာတက္ကသိုလ်ကနေပြီးတော့ဘွဲရထားတဲ့ចောင်းသားတွေចောင်းသူတွေကိုအဓိကဦးစားပေးပြီးတော့ကျွန်တော်တင် जा ပေးသွားမှာဖြစ်ပါတယ
်။ဟောဆရာဘွဲရပြီးသားចောင်းသားကိုတခါ institute မှာတင်ပေးပြီးတော့မှတခြားနိုင်ငံရခြားမှာပညာသင်ဆက်ပြီးတော့လှမ်းရမယ်သဘောပေါ့နော
်။အော်ဒီចောင်းသားတွေကျွန်တော်တို့ institute မှာတက်တဲ့ចောင်းသားចောင်းသူတွေကိုလည်းကျွန်တော် certificate ပေးပါမယ်။ဒီ certificate ကလည်းBard College နဲ့ Parami Institute နဲ့ပေါင်းပြီးတော့ပေးမယ့် certificate ဖြစ်ပါတယ်။ဒီကျွန်တော်တို့ institute မှာပွဲရတဲ့ကျောင်းသားကျောင်းသူတွေကိုကျွန်တော်တို့အနေနဲ့ဒီရန်ကုန်ပဲဖြစ်ဖြစ်ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့ကုမ္ပဏီတွေ NGO တွေမှာကျွန်တော်တို့က job တွေအနေနဲ့ပေါ့နော်အလုပ်ခွင်အနေနဲ့လည်းပြန်ပြီးတော့ကူညီပြီးတော့placement တွေလုပ်ပေးသွားပါမယ်။တချို့ bachelor ရတာပြီးတဲ့ចောင်းသားတွေဆိုတော့ဒီဟို US to UK တို့ Australia တို့မှာလည်း master degree တက်ချင်တဲ့ចောင်းသားចောင်းသူတွေလည်းရှိပါတယ်။အဲ့တော့သူတို့တွေကိုလည်းကျွန်တော်တို့ဒီ Parami Institute ကနေပြီးတော့ဒီလျှောက်တဲ့အခါမှာအကုန်လုံးကိုကူညီပေးသွားဖို့ရည်ရွယ်ထားပါတယ်။ဟုတ်
ဒါဆိုလို့ရှိရင်ပါရမီ Institute ကနော်ရထူးခြားချက်ကဆိုလို့ရှိရင်အခုလက်ရှိဖွင့်ထားတဲ့မြန်မာနိုင်ငံကတက္ကသိုလ်အနေနဲ့ရှင်လိုက်လို့ရှိရင်သူကလည်းတက္ကသိုလ်တစ်ခုအနေနဲ့ဖွင့်မယ်အခုတော့မဖွင့်သေးဘူးပေါ့နော်ဒီမဖွင့်ခင်မှာတက်မဲ့သူတွေကဆိုလို့ရှိရင်နိုင်ငံရခြားကပညာရေးကိုမီးစမ်းကြည့်နိုင်မဲ့သဘောပေါ့နော
်ဟုတ်ပါတယ်ခင်ဗ
ျဆိုတော့အဲ့လိုမျိုးသဘောဆိုလို့ရှိရင်ဟိုသင်ကြားမဲ့ဘာသာရပ်ပေါ့နော
်
ဘယ်ဘာသာရပ်တွေသင်ကြားမလဲပြောပြပေးပ
ါဟုတ်ကဲ့ခင်ဗျကျွန်တော်ကတော့ဓာတုဗေဒနဲ့ကျွန်တော် PhD ယူခဲ့တဲ့အတိုင်းကျွန်တော်ကတော့ဒီinstitute မှာသင်မဲ့တယ်မှာတော့ကျွန်တော်အနေနဲ့ science ကိုကျွန်တော်သင်ပေးသွားပါမယ်။နောက်တဲ့ဘာသာရဲ့၃ခုရှိပါသေးတယ်။တစ်ခုကတော့ global economics ပေါ့နော်။ဘောဂဗေဒနဲ့ပတ်သက်ပြီးတော့ဘာသာရဲ့တစ်ခုသင်ကြားပေးသွားပါမယ်။ဒုတိယတစ်ခုကတော့political science နဲ့နိုင်ငံရေးသိပ္ပံနဲ့ဟုတ်ကဲ့။အဲ့ဒါနဲ့ပတ်သက်ပြီးတော့ဘာသာတစ်ခုသင်ကြားပေးသွားပါမယ်။နောက်တတိယတစ်ခုကတော့humanities ပေါ့နော်ဝိဇာမှာဘွေးစားဘာသာရဲ့ဒီတရားနဲ့တခုကိုသင်ကြားပေးသွားမှာကျွန်တော်နဲ့ဆိုတော့အားလုံး၄ဘာသာပေါ့
၄ဘာသာ
ဟုတ်ကဲ့ခင်ဗ
ျဆရာဒီတက္ကသိုလ်တခုမှာ तू ကတကယ်တမ်းသူ့ကိုယုံကြည်တဲ့ board of trustee ဆိုတာရှိပါတယ
်ဆ
ရာဒီ trustee တွေထဲမှာပေါ့နော်အခုလူတွေများစိတ်ဝင်စားမဲ့လူပေါ့နော်ဘသူတွေများရထားပါပြီလဲ
ဘသူ
ကများတာဝန်ခံဖို့ရှိပါလဲ
ဟုတ်ကဲ့ခင်ဗျ board of trustees ကကျွန်တော်တို့တက္ကသိုလ်တခုမှာဆိုအရန်အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာboard တည်ကောင်းကောင်းရက်တည်နိုင်တဲ့ board တွေမရှိသေးပါဘူး။ company တွေမှာတော့ board of directors တည်ရတော့ရှိပါတယ်။ဒါပေမဲ့ NGO နဲ့ပတ်သက်ပြီးတော့ not for profit နဲ့ပတ်သက်ပြီးတော့ board ထောင်ပြီးပြီဆိုအဲ့ board အများစုကဒီ non functional အလုံးမလုပ်တဲ့ board တွေဖြစ်ပါတယ်
။အဲ့တော့ company အတွက်ကဘယ်လိုမျိုးလူတွေများရွေးထားပါလဲ
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ကျွန်တော်က board ကိုမရွေးသေးပါဘူး။ဘာကြောင့်လဲဆိုရွေးရင် NA များလို့ပါ။ board ရွေးပြီးပြီဆိုရင်သူတို့ဒီ authority အပြည့်ရှိပါတယ်။အဲ့တော့သူတို့ဒါရင်ကျွန်တော်တို့ရဲ့ဒီ liberal education ကိုဘာလို့တဲမှာယုံကြည်မှုမရှိဘူးဆိုရင်နောက်ပိုင်းမှာတက္ကသိုလ်ကြီးကရင်းရိုင်နိုင်သွားပါဖြစ်ရင်းရိုင်နိုင်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်ဒီ institute နဲ့ဆက်ပြီးတော့ institute တဲမှာဘသူတွေဒီကျွန်တော်တို့ရဲ့ mission နဲ့ vision တွေတဲမှာကိုက်ညီတယ်လဲဆိုတော့ကျွန်တော်ရင်းဆုံးစီစစ်ပြီးတော့ရွေးချယ်သွားဖို့ရည်ရထားပါတယ
်ဆိုတော့ဒီတက္ကသိုလ်ကြီးပါရမီတက္ကသိုလ်ဖွင့်ဖို့တက်ကအားလုံးအခုမှခဏဦးအစပြိုးတဲ့အဆင့်ပေါ့နော
်ဟုတ်ပါတယ်
ဒီလိုအစပြိုးတဲ့အဆင့်ဆိုတာတကယ်တမ်းတော့တာဝန်ကမသေးလှပါဘူးဒီလိုဒါချိန်မှတဲ့တာဝန်ကြီးကိုထမ်းပြီးတော့ပေါ့နော်မြန်မာနိုင်ငံကပညာရေးတိုးတက်အောင်လို့ရည်ရွယ်ချက်နဲ့လုပ်နေတဲ့ကိုကျော်မိုးထွန်းအခုလိုမျိုး VOE မှာလာရောက်ပြီးတော့ဖြည့်ဆို့ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်အပတ်စဉ်မြန်မာဒီမိုကရေစီ